အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါကလေးစစ်သား၃ခွင့်မပြုတ်တဲ့စာချုပ်ကိုကုလသမဂ္ဂကအတည်ပြုပြီး၁၈နှစ်ကြာတော့မှမြန်မာအစိုးရကအတည်ပြုနိုင်ပါတယ်ကလေးစစ်သားစုဆောင်းသူစည်းရင်းကနေတက်မတော်ကိုဖယ်ရှားလိုက်ပါတယ်ဒါပေမဲ့အစိုးရတက်အပောင်ဝင်လက်နက်ကင်အဖွဲ့အစည်းတွေမှာကလေးစစ်သားရှိနေစေဖြစ်ကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ပြည်တွင်းစစ်မှာလက်နက်ကင်တပ်ဖွဲ့တွေဟာကလေးစစ်သားကိုအနည်းနဲ့အများသုံးကြပါတယ်။မြန်မာပြည်မှာတော့အသက်18နှစ်မပြည့်ရင်စစ်မှုထမ်းခွင့်မပြုတဲ့ဥပဒေကိုအစိုးရကအတည်ပြုပြီးကုလသမဂ္ဂကိုလွန်ခဲ့တဲ့စက်တင်ဘာလကပေးအပ်လိုက်ကြောင်းနိုင်ငံခြားရေးဌာနကကြေညာပါတယ်။ကလေးစစ်သား၃ခွင့်မပြုတဲ့စာချုပ်ကို2001မှာကုလသမဂ္ဂကစတင်ကျင့်သုံးပြီးမြန်မာကတော့73နှစ်ကြာတော့မှရွေးကောက်ပွဲအစိုးရလက်ထက်2015မှာလက်မှတ်ထိုးပါတယ်။အဲ့ဒီနောက်ပိုင်းကလေးစစ်သားတွေတက်ကထွက်ခွင့်ရတဲ့သတင်းကိုတွေ့လာရပါတယ်။လွန်ခဲ့တဲ့ဇွန်လ9ရက်နေ့ဆိုကုလသမဂ္ဂအထွေထွေအကျိုးရှိမှုရုပ်ရည်ကလေးနယ်စစ် Children and Armed Conflict အစီရင်ခံစာမှာတော့ကလေးစစ်သား59ယောက်ကိုလွှတ်ပေးပြီးတပ်မတော်အမှုသား12ဦးအရေးယူခံရတာကိုကြီးပြုထားပါတယ်။ DKBA ကရင်တပ်ဖွဲ့ KIA ကချင်းတပ်ဖွဲ့KNU ကရင်တပ်ဖွဲ့ကရင်နီတပ်ဖွဲ့ရှမ်းပြည်တပ်ဖွဲ့စတဲ့တိုင်းရင်းသားလက်နက်ကိုင်တွေကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်တာကိုလည်းကြိုဆိုထားပါတယ်။ KNU တချင်းတပ်ဖွဲ့ကကလေးစစ်သား25ယောက်လွှတ်ပေးတာကိုလည်းကြိုဆိုကြောင်းမှတ်တမ်းတင်ထားပါတယ်
။ကလေးစစ်သားစုဆောင်မှုနှဲပါလာပြီးစုဆောင်သူတွေကိုအရေးယူလာတာကြောင့်တပ်မတော်ကိုကလေးစစ်သားစုဆောင်သူစည်းရင်းမှထည့်သွင်းတော့မှာမဟုတ်ဘူးလို့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးရဲ့အစည်းအဝေးမှာဖော်ပြပါတယ်။ဒါပေမဲ့တိုက်ပွဲမှာကလေးစစ်သား၃နာကိုချက်ချင်းရဆိုင်မှသာတပ်မတော်ကိုစီးရင်တဲ့ကဖယ်ရှားမယ်ဆိုတဲ့ချင်းချက်ကိုလည်းဖော်ပြထားပါတယ်ကလေးစစ်သားအုံပြုမှုကိုလာမယ့်၁၂လအတွင်းကုလသမဂ္ဂကိုယ်စားလှယ်ကစောင့်ကြည့်ပြီးကျင်းနှက်လောက်အောင်စုံစမ်းစစ်ဆေးမှာဖြစ်ပါတယ်ဒီလိုစောင့်ကြည့်လေ့လာရမှာကျင်းနှက်လောက်စရာမရှိခဲ့ရင်ကလေးစစ်သားစုဆောင်သူစီးရင်မှတပ်မတော်ကိုပြန်လည်ထည့်သွင်းရမယ်လို့ဆိုပါတယ်ဒါကြောင့်စီးရင်ကနေချင်းချက်နဲ့ယာယီဖယ်ရှားထားတာမျိုးဖြစ်ပုံရပါတယ်
ဒါပေမဲ့တပ်ဖြတ်မှုထိခိုက်ဒဏ်ရာရမှုအတ္တမကျင့်မှုစတဲ့အကြမ်းဖက်မှုတွေကိုကျွလွန်သူများစည်းရင်မှာတပ်မတော်ကိုထည့်သွင်းထားစေဖြစ်တယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။ကလေးတွေကိုအတ္တမစီခိုင်းတဲ့လက်နက်ကင်တွေထဲမှာတပ်မတော်ကချင်းလက်နက်ကင်ဝါလက်နက်ကင်နဲ့ညာလက်နက်ကင်အဖွဲ့အစည်းတွေပါဝင်ပါတယ်။2019နောက်ပိုင်းမှာကလေးတငယ်200နီးပါးကိုစစ်စခန်းတွေမှာအခိုင်အစေဖြစ်တပ်မတော်ကသုံးခဲ့တယ်လို့ဆိုပါတယ်။ကလေးအသေးပြောင်းအများဆုံးဒေသဟာရခိုင်ပြည်နယ်ဖြစ်ပြီးရှမ်းပြည်နယ်ကဒုတိယအများဆုံးဖြစ်ပါတယ်။မြေမြုပ်မိုင်းမိမိမှုနဲ့ပြစ်ခတ်မှုကြောင့်ကလေးတွေသေချာဒဏ်ရာရရှိကြပါတယ်။တပ်မတော်နဲ့နေကြားဆောင်တပ်ကစာတင်ကျောင်း50ခုမှာစခန်းချတဲ့အတွက်ကျောင်းတွေတိုက်ခိုက်ခံရပါတယ်
။ရွေးကောက်ပွဲအစိုးရဖွဲ့ပြီးမကြာမီ2012မှာကုလသမဂ္ဂနဲ့မြန်မာအစိုးရသဘောတူလက်မှတ်ရေးထိုးပြီးကလေးစစ်သားစုဆောင်မှုပိတ်ပင်ပါတယ်။ကလေးစစ်သားကိုလှုပ်ပေးဖို့ကုလသမဂ္ဂနဲ့မြမအစိုးရပူးပေါင်းပြီးစီမံကိန်းချမှတ်တာတွေ့ရပါတယ်။ပူးတွဲစီမံကိန်းစာပြီးမကြာခင်မှာတပ်မတော်ကကလေးစစ်သား40ကျော်ပြန်လှုပ်ပေးပါတယ်။ဒါပေမဲ့စစ်သားစုဆောင်တဲ့အခါကလေးအရွယ်တွေပါဝင်နေတော့မှပဲ။စစ်မှုထမ်း90ရာခိုင်နှုန်းကိုတပ်မတော်ကြီးကယူထားပါတယ်။1988ပြည်သူ့အုံကြွမှုကြီးကိုနှင်းနှင်းလိုက်တဲ့နောက်ပိုင်းမှာစစ်အင်အားတိုးချဲ့လာတာမို့စစ်သားအများအပြားစုဆောင်ဖို့လိုအပ်လာပါတယ်။လက်နက်ကင်ပဋိပက္ခရှိတဲ့အတွက်အမြဲတမ်းပဲစစ်သားစုဆောင်နေရပါတယ်မြန်မာပြည်တွင်းဥပဒေမှာလည်း18နှစ်မပြည့်သူကိုစစ်ထဲမသွင်းဖို့တားမြစ်ထားပါတယ
်1959ပြည်သူစစ်အုပ်ဥပဒေနဲ့2010ပြည်သူစစ်မှုထမ်းဥပဒေမှာလည်းအသက်18နှစ်ပြည့်သူကိုသာစစ်မှုထမ်းခွင့်ရှိတယ်လို့ဆိုပါတယ်ဒါပေမဲ့မွေးတက်ကြတဲ့အထောက်အထားမရှိတာဟာပြဿနာဖြစ်ပါတယ်ကလေးမွေးချိန်မှာမှတ်ပုံတင်ပြီးဇန်နေအရွယ်မှာတစ်ကြိမ်18နှစ်မှာတစ်ကြိမ်မှတ်ပုံတင်ကြဖို့1993မြန်မာနိုင်ငံကလေးဥပဒေမှာပြဋ္ဌာန်းတတ်ပါတယ်။ဒါပေမဲ့မြို့မှာ90ရာခိုင်နှုန်းမှတ်ပုံတင်ပြီးနေမှာ60ရာခိုင်နှုန်းသာမှတ်ပုံတင်ကြပါလေ။အစိုးရရုံးရှိတဲ့မြို့ကိုသွားပြီးမှတ်ပုံတင်တာဟာဈေးအကူအကျများတဲ့အတွက်မြို့နဲ့ဝေးလီမှတ်ပုံတင်မရှိလေဖြစ်ပါတယ်။ဒါရင်သာလက်နက်ကင်ကြီးစိုးတဲ့နေရာမှာလည်းအစိုးရမှတ်ပုံတင်မရှိကြပါဘူး။စစ်သားစုဆောင်ရမှာအသက်နဲ့ပတ်သက်တဲ့စာရွက်အထောက်အထားပြဖို့လိုတဲ့အတွက်စ ချားပွဲစားကမွေးလက်မအတူလောက်တာကြောင့်ကလေးစစ်သားတိုင်းအသက်ဆက်ရှင်နဲ့ကြုံနေတာတွေ့ရပါတယ်။စူဆောင်းရေးစကားမှာအသက်ကိုစစ်ဆေးတဲ့ဒီကြားစနစ်မရှိသေးပါဘူး။စူဆောင်းရေးစကားကိုလက်ထိုးရင်တော့လွန်မြောက်ဖို့အခွင့်အလမ်းရှိပါတယ်။ကလေးကာကွယ်ရေးဥပဒေကိုထိထိရောက်ရောက်မကျင့်သုံးတိုင်လို့လက်နက်ကင်အဖွဲ့တွေမှာကလေးစစ်သားရှိနေတာဖြစ်ပါတယ်ခင်ဗျာ။